ဖေဖော်ဝါရီလ1ရက်နေ့ကစပြီးအရတအစိုးရကောင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကပ်ွက်တဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေဟာ14ရက်ရှိလာပါပြီ။ဒီဆန့်ကျင်ရေးမှာကျောင်းသားလူငယ်တွေ၊အလုပ်သမားနဲ့အစိုးရဝန်ထမ်းတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့ဘာသာပေါင်းစုံတိုင်းရင်းသားလူမျိုးစုတွေလည်းပူးပေါင်းပါဝင်နေကြတာပါ။သတင်းနှစ်ပတ်ကြာဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေကိုလည်းအာဏာပိုင်တွေကတိုးမြှင့်ထားပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေမျက်စိရှိမှောက်ပါပဲ။ငင်းငယ်တဲ့နီလန်းနဲ့ပုံစံမျိုးစုံဆန္ဒပြနေကြတာပါ။ဆန္ဒပြတင်ငေတာတစ်ခုအဖြစ်လက်ပတ်ကျိုးအနီတွေကိုချီထိုးပေးနေပြီးလူချင်းတဲ့သူရှိရင်အခမဲ့ဝင်ခါရင်ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်နေတဲ့မတ်ယမင်းခင်ကတော့သူ့လိုလူငယ်တွေရဲ့အနာဂတ်အတွက်အခုလိုလမ်းပေါ်ထွက်ဆန္ဒပြတာလို့ပြောပါတယ
်။အခုလိုမျိုးမတရားကြီးသိပိတ်တာကြီးကိုဘယ်သူမှလက်မခံနိုင်ဘူးလေ။ညီမတို့လူငယ်တွေနဲ့ပူဆိုးတာပေါ့။ညီမတို့မှာတန်လန်းတွေအများကြီးရှိတယ်။ဒါဆိုပြီးရင်ညီမတို့နောက်လာမယ့် generation သူတို့တွေကိုဘယ်လိုပြောရမလဲအရင်ခေတ်ကလူမျိုးနေလုံးပိတ်ပြီးတော့နေလုံးပိတ်တဲ့ခေတ်ကိုပြန်မရောက်စီချင်ဘူးညီမတို့ခေတ်တော်ဆိုလို့ရှိရင်ကြောင်းမဆိုရင်လည်းဒါမဲတာပြေဆိုတဲ့ပုံစံမျိုးလေးရှိရလေညီတို့ကအဲ့လိုခေတ်ကိုသူပြန်မရောက်စီချင်ဘူ
းဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းမဲ့အန်ဒီရီကိုကာကွယ်တဲ့အနေနဲ့ကားပြတ်ဟန်ဆောင်တာကားတွေရင်တွေကိုအချိန်နှင်းနှင်းမောင်းတာလို့ပုံစံတင်းတဲ့လှုပ်ရှားမှုတွေကိုလည်းဒီတစ်ပတ်ထဲမှာပဲစတွေ့ခဲ့ရပါတယ်ဒီလှုပ်ရှားမှုတွေကိုအာဏာပိုင်တွေကတံပြန်မှုပြင်ဆင်ခဲ့ပြီးနောက်မှာတော့လူကူးမြင်းများတွေကနေအုပ်စုဖွဲ့လမ်းကူတာမီးပွိုင်းထိန်မှာဖက်နှက်ကျူးချီတာအိတ်ပေါက်နဲ့ကြက်တုံကောက်တာမျိုးတွေလိုတခြားပုံစံအစ်တွေနဲ့လူငယ်တွေဥဆောင်လှုပ်ရှားတာတွေလည်းရှိလာပါတယ်။လမ်းပေါ်ထွက်လှုပ်ရှားမှုတွေတာမကဝန်ထမ်းတွေအလုံးမစင်းပဲအမှုနည်းနဲ့အာဏာဖီဆန်ကြတဲ့လှုပ်ရှားမှုတွေကြောင့်ဗန်လုပ်ငန်းနဲ့ဆက်သွယ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းတော်တော်များများလည်းရပ်ဆိုင်းနေပါတယ်။အာဏာဖီဆန်ရေးစီရင်လှုပ်ရှားမှုမှာပါဝင်ကြတဲ့အတွက်စောင်းဝင်နေရေးအခက်အခဲကြုံရမှာကိုတစ်ဖက်တလန်းကကူညီဖို့ကြိုးစားသူတွေလည်းရှိပါတယ်။နေပညာတက္ကသိုလ်ကျောင်းသူတို့ဖြစ်တဲ့မှတ်မြင်စုမြင့်ကတော့ဆန္ဒပြလှုပ်ရှားမှုမှာပါဝင်အခက်အခဲကြုံနေရတဲ့ဝန်ထမ်းတွေကိုထောက်ပံ့နိုင်အောင်အစားအသောက်ရောင်းရင်းရန်ပုံဝင်ရှာနေပါတယ်
။အဓိကတော့ဟိုဒီစစ်အာဏာရှင်စစ်ရဲ့ကြံခြုံတော့ရဲ့အဖြစ်ညီမတို့တိုက်ထုတ်ရမှာပဲပေါ့နော်အဆုံးဆုံးအဖြစ်ညီမတို့လည်းတက်အားနေပေါ့ဒီ CDM အတွက်လည်းလူတန်းပြဖို့တော့ပါဝင်မယ်ပြီးပါပြီးရင်ဒီလမ်းပေါ်မှာလည်းဒီအနာရှင်စနစ်မကြမ်းဆုံးမချင်းညီမတို့တော့လမ်းမထွက်ပြီးဆန္ဒပြနေမှာပါပဲမဟုတ
်နိုင်ငံအနှံ့ဆန္ဒပြလှုပ်ရှားမှုတွေတည်နှက်ပတ်ကြတဲ့အထိအရှင်ရော့မသွားသေးတာကြောင့်အာဏာပိုင်တွေကနှိမ်နှင်းမှုဖက်စီအေးအေးယူဖို့ကြိုးပမ်းတာတွေလည်းရှိနေပါတယ်ဒီလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းအောင်မြင်တဲ့အထိစူးစမ်းသွားဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကဆန္ဒပြလူငယ်တဦးဖြစ်တဲ့ကိုကျော်စင်တန်းကပြောပါတယ
်တော့အခုတို့ရေဒါစစ်စိုးရအောင်စန့်ကျင်နေတာအပြင်ကိုဆက်ပြီးစန့်ကျင်နေတာတော့နှစ်ပတ်ရှိပေါ့နော်ကျွန်တော်လူငယ်တွေကလည်းညီမျိုးစုံနဲ့စစ်မျိုးဒီစစ်အစိုးရကိုကျွန်တော်တော်လှန်တန်းကျင်သွားမှာဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်စစ်အစိုးရလည်းကြာဆုံးပါစေဒီအာဏာရှင်စနစ်ကြီးလည်းကြာဆုံးပါစေကျွန်တော်အဲ့အတွက်ဘယ်လိုပဲဖြစ်ဖြစ်ညီပေါင်းစုံနဲ့တော်လှန်သွားမှာဖြစ်ပါတယ်တန်းကျင်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ရန်ကုန်မန္တလေးနေပြီးတော့ပါဝင်မြန်မာနိုင်ငံတွေရအနှံ့မှာဒီကနေ့လဲဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်ဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးတာဝန်ဟန်းထုတ်တာတွေရှိနေပါတယ်ငြင်းညံ့စွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာအင်အားသုံးတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကသတိပေးနေသလိုအာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်အရေးယူတန်ခတ်မှုတွေချမှတ်တဲ့နိုင်ငံတွေလည်းတိုးလာနေပါတယ်ရှင်။